ိုင်းရင်သားလက်နက်ကန်တစ်ခုဖြစ်တဲ့မွန်ပြည်တပ်ပါတီထိုင်းချောက်ရနယ်မြေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူစီရင်ထုတ်ပြန်ရမှာထောင်နဲ့ချီတဲ့တရခန့်သွေးမပါပဲဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျမကစန္ဒန်နွန်ပါနိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲပေးခွင့်ရှိသူစီရင်ထုတ်ပြန်ရမှာမွန်ပြည်နယ်ရေချောင်းပြားဒေသမှာရှိတဲ့မွန်ပြည်တပ်ပါတီထိုင်းချောက်ရနယ်မြေအတွင်းကကျဲရွာဆဲရွာမှာရှိတဲ့လူရေ3600လောက်စီရင်မှာပါမလာပဲဖြစ်နေတာပါဒီထဲမှာ1500လောက်ကနိုင်ငံသားမှတ်ပုံတင်မရှိသူတွေပါဝင်တယ်လို့လဲရွေးကောက်ပွဲဆောက်ကြည့်လေ့လာသူဒေသခံတဦးဖြစ်တဲ့ဥလင်ကပြောပါတယ်
ပပုန်နေရရှိရေပပုန်နေရရှိပြီးနေပေးခွေရရှိတဲ့ကျွန်တော်ဆက်လက်လှုပ်ရှားနေပါလေသတော်ကဒီမှာလာဝကရဲ့ကော်မရှင်ထွေအုပ်ရဲ့ဆက်သွယ်လိုက်တော့ဒီအဲ့ဒီနေရာမှာပပုန်နေပြုလုပ်ဖို့အတွက်ကိုဒီနေအစိုးရနဲ့တစ်ဆင့်နိုင်ငံတော်သမ္မတစီကိုတင်ထားပါလေဆိုပြီးတော့ကျွန်တော်ဟိုဒီပြည်ရဲ့အချိန်တိုင်းတွင်မှာပဲပြောပါတယ်ခင်ဗျာမလားကုကြည့်ရမှာလားအဲ့ဒီဒေသမှာပပုန်နေလုပ်ပြီးလို့ရမယ်လို့အဲ့လိုပြန်ဆက်သွယ်လာပါတယ်ခင်ဗျာ
ရဲကောက်ပွဲအတွက်မဲပေးခွင့်ရှိသူစီရင်ထုတ်ပြန်ရမှာအမားယွင်းတွေရှိနေတာနဲ့ပတ်သက်လို့မနေ့တုန်းကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရဲကောက်ပွဲကော်မရှင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနတာဝန်ရှိသူတွေနဲ့အွန်လိုင်းကနေဆွေးနွေးခဲ့ပြီးအချိန်မီပြင်ဆင်နိုင်မဲ့နည်းလမ်းတွေကိုလည်းပြောဆိုခဲ့ကြတာပါမက်လဆန်းမှတုန်းကတရခန့်တွေတော့အင်တော်စုစီရင်တဲ့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်တွေရရှိဖို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနတို့ကိုတင်ပြထားပေမဲ့တိုးတက်မှုမရှိသေးကြောင်းလဲရဲကောက်ပွဲစောက်ကြည့်လှုပ်ရှားသူတွေကပြောကြပါဗျ။ရေးမြွနယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးမှုဦးမျိုးခိုင်ကတော့ကိုဗစ် -19 ကပ်ရောဂါကာလမှာကြံ့ကြာမှုတွေရှိနေတယ်လို့ပြောပါဗျ
။မတ်လ9ရက်နေ့မှာလည်းလာဝကဖြစ်နေဦးဒီလူကြီးတွေကိုကျွန်တော်ကနေပြီးတော့လမ်းညွှန်မှုပြုဖို့ဆိုပြီးကျွန်တော်တင်ထားပါတယ်ဗျ။ဒီကြားထဲမှာကျွန်တော်တို့ကိုဗစ်ကာလတွေဖြစ်နေတဲ့အတွက်တော့နည်းနည်းလေးဒီလုပ်ငန်းတွေကတောင်းနေသွားတော့ပေါ့နော်။အဲမူလအစိုးရဖွဲ့ကိုရောက်နေတယ်။အဲ့တော့အဲ့နောက်ဘက်မှာအခုမကြခင်ပြီးခဲ့တဲ့လကပဲကျွန်တော်ဒီကိစ္စကိုသူတို့မြို့ပြည်ပါတီကနေဆက်သွယ်လာတဲ့အခါကျတော့ဆန်ကျွန်တော်ကတော့သူတို့ကိုမြို့ပြည်နယ်အစိုးရနဲ့ကျန်တာတဲ့တင်ဆောင်မှာတော့ရပစ်စုံမှုတို့တို့ကလမ်းပြပေးကြရတာပေါ့နော်အဲနိုင်ငံတော်သမ္မတရုံးကိုသူတင်ပေးဆိုပြီးတော့ကျွန်တော်ကိုလှမ်းပြီးတော့ဂျွာရီယာကေဂျွာရီလေးတော့မယ်လူတွေကအရေးကပ်ဘလောက်လဲဆိုတာမင်းရတော့လှမ်းပြီးတာပေါ့နော်လမ်းပြတာကတော့ကျွန်တော်တို့ဒီသူ့ရဲ့လုပ်ငန်းတော်ရာမှုပြည်နယ်ဆွေးရောက်ခင်ရနေပြီးတော့နိုင်ငံတော်သမ္မတရုံးကိုဆက်လက်တင်ပြမယ်လို့ကျွန်တော်တည်ထားပါတယ်
မဲပဲခွေရှိသူစီရင်မှာထောင်နဲ့ချီတဲ့ဒေသခံတွေပါမလာတဲ့ကိစ္စနဲ့ပတ်သက်လို့ရဲမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးညီညီထွေးကိုဆက်သွယ်မေးမြန်းရမှာတော့ပြောခွင့်မရှိကြောင်းတုံ့ပြန်ခဲ့တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအတွင်ရမှုဦးဟိန်လင်းထက်ကိုဆက်သွယ်မေးမြန်းရမှာလဲတယ်လီဖုန်းနဲ့မေးမြန်းတာကိုဖြေကျမှာမဟုတ်ကြောင်းတုံ့ပြန်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့အစိုးရတာဝန်ရှိသူတွေကတော့မဲစရင်မှာအမှားယွင်းရှိနေတာတွေကိုအချိန်မီပြင်ဆင်ဖို့နဲ့မပေါင်းတင်ထုတ်ပေးတဲ့လုပ်ငန်းစဉ်တွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့ကြိုးပမ်းမဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းရဲကောက်ပွဲကျင်းပဖို့တုံးလလောက်သာလိုတော့တဲ့အချိန်မှာထောင်နဲ့ချီတဲ့ဒေသခံတွေမဲပေးခွင့်ရအောင်အချိန်မီပြင်ဆင်နိုင်ပါမလားဆိုတာကိုဥလွင်တို့လိုရဲကောက်ပွဲစောက်ကြည့်လှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်
။အပြင်ဆိုရင်တော့နိုင်ငံသားအခွင့်အရေးဆုံးရှုံးမှုကပို့ပြီးတော့ကြီးမားတာပေါ့။ကျွန်တော်ဒီမိုက်ဆာကလေးကလုပ်ခဲ့ပါတယ်။ကိုဗစ်နဲ့ဆုံးတော့မလုံနိုင်ဘူးအခုဒီကာလတွေမှာဒီအပေါ်ယုံအောင်ယုံတဲ့ကိုဒီလိုလဲနေတာမနေ့ကမဲ့ဒီအမဲချင်းကနောက်ဆုံးရဖြစ်ပြီဖြစ်ပြီဆိုတော့လည်းဒီမှာတိုးနိုင်ဖို့ဆိုတာမဲတဲ့ပါဝင်ဖို့ဆိုတာဒီဘောတော့တော်တော်ခက်သွားပါပြီ2008တုန်းကအခြေခံဥပဒေအတည်ပြုဖို့ဆိုပြီးတော့အဲ့ဒီမွန်ပြည်သစ်ထိန်းချုပ်နယ်ကြီးအနမ်းမုံရွာဒီမဲမုံသတ်ဆောင်ခဲ့ပြီပါတယ်အဲ35မရတော့ပါဘူးခင်ဗျ
ပြေးခဲ့တဲ့စူလန်လက်စံမာတော့ကပြည်တော်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်နဲ့တမဒဦးဝင်းမြင့်နေပြည်တော်မှာတွေ့ဆုံရမှာတော့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့မဲပေးပိုင်ခွင့်ဆုံးရှုံးတာဟာနိုင်ငံသားတရားရဲ့မွေးရာပါအခွင့်အရေးလူအခွင့်အရေးဆုံးရှုံးရာရောက်ကြောင်းတတိပေးခဲ့တာပါဒီအတော့လေနိုင်ငံသားတွေရဲ့မဲပေးခွင့်အခွင့်အရေးမဆုံးရှုံးအောင်စီစဉ်ဖို့တာဝန်ရှိတဲ့ရွေးကောက်ပွဲကော်မရှင်နဲ့တက်ဆိုင်ရာအစိုးရဌာနတွေပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။ကျမကစန္ဒာနွန်ပါရှင်။